ဆင်းရဲနိုင်ငံ Holmes မြို့ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာမှာပိတ်မိနေတဲ့ကလေးငယ်တွေနဲ့အမျိုးသမီးတွေကိုချက်ချင်းပဲထွက်ခွာခွင့်ပေးဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်နေတဲ့အစိုးရအဖွဲ့ကိုယ်စားလှယ်တွေကသဘောတူခဲ့တယ်လို့ဆီးရီးယားရဲ့ဂျာဝင်ဖြန့်ပြပေးနေတဲ့ကုလသမဂ္ဂတန်တမန်လက်တာဘရာဟီမီကပြောကြားလိုက်ပါတယ်။ Holmes မြို့ဟာဆီးရီးယားနိုင်ငံကမြို့ကြီးတစ်မြို့ဖြစ်ပြီးတဘုံတွေထိန်းချုပ်ထားတဲ့နေရာကိုပြန်ပြီးသိမ်းယူနိုင်ဖို့အတွက်အစိုးရကအပြင်းထန်တိုက်ခိုက်နေတာဖြစ်ပါတယ်။ဂျာဝင်ဖြန့်ပြပေးနေတဲ့ကုလသမဂ္ဂတန်တမန်မစ္စတာဘရာဟီမီဟာဆီးရီးယားအစိုးရဘက်ကရောအတိုက်ခံတွေဘက်ကပါတက်ရောက်လာကြတဲ့ကိုယ်စားလှယ်တွေနဲ့တနင်္ဂနွေနေ့မှာနှစ်ကြိမ်တိုင်တိုင်တွေ့ဆုံဆွေးနွေးပြီးအခုလိုသဘောတူညီမှုရခဲ့တာပါ။ဂျနီဗာကအစိုးပိုင်းဆွေးနွေးမှုတွေမှာတော့ဆီးရီးယားအချင်းတောင်တွေမှာရှိနေတဲ့အမျိုးသမီးတွေ၊ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေအပါအဝင်ထောင်နဲ့ချီတဲ့အချင်းသားတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်အဓိကဆွေးနွေးခဲ့ကြတာပါ။အတိုက်ခံတွေဘက်ကလည်းသူတို့ရဲ့လက်နက်ကင်အဖွဲ့တွေဖမ်းဆီးထားတဲ့အချင်းသားဆင်းတွေကိုထုတ်ပြန်ပေးဖို့အတွက်ဆီးရီးယားအစိုးရရဲ့တောင်းဆိုချက်ကိုသဘောတူခဲ့တယ်လို့တနင်္ဂနွေနေ့နှောင်းပိုင်းမှာပြုတ်လုတဲ့တရင်စာရှင်းလင်းပွဲမှာမစ္စတာဘရာဟီမီကပြောပါတယ်။ဒါအပြင်တနင်္လာနေ့မှာတော့နှစ်ဖက်စလုံးသူနဲ့မျက်နှာချင်းဆိုင်တွေ့ပြီးတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းပြောပါတယ်။အဲ့ဒီအခါမှာတော့ဂျားပြတ်အစိုးရအဖွဲ့ဖွဲ့စည်းရေးနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။